ရခိုင်ပြည်နယ်ကအချင်းထောင်တွေမှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့ဆက်စပ်တဲ့ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံရသူက100ကျော်ရှိနေပါတယ်။အဲ့ဒီထက်ကတချို့ကိုဒီလအတွင်းမှာပဲပြန်လွတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းအများစုကတော့နှစ်နဲ့ချေးပြီးတော့အမှုရင်ဆိုင်နေကြတယ်လို့တချို့ဆိုရင်အမှုရင်ဆိုင်နေရတာနှစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့လို့အခုချိန်ထိအမိန့်မချသေးပါဘူး။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကတင်ဆက်ပေးထားပါတယ်ရှင်။
ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အီအဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတော့အကြမ်းဖက်တိုက်ဖြတ်ဥပဒေနဲ့ဖမ်းဆီးတရားစွဲခံထားသူ200ကျော်အထိရှိခဲ့ပြီးတော့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ကအချင်းတော်မှာအများဆုံးဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်တယ်လို့အကြမ်းဖက်တိုက်ဖြတ်ဥပဒေနဲ့ဖမ်းဆီးခံထားသူတွေကိုရှင်းကောက်ယူနေတဲ့ဆိုင်းဆရာဝီဟင်အောင်ကပြောပါတယ
်အဲဟိုအဲ့ဒါအဲ့ငရနဲ့တယောက်မှာဟို9ရက်နေ့ကဒီလ9ရက်နေ့က30နဲ့ဟို10နဲ့6ရောက်လွတ်သွားတယ်မနေ့က10နဲ့6ရောက်ဆိုရင်တော့စုစုပေါင်းဒီကြားထဲမှာလွတ်တာကတော့32ရောက်ပဲရှိသေးတယ်အဲ့ဒါကကျန်တာကလူပေါင်းနောက်ထပ်တရားကျော်လောက်ကျန်နေသေးတယ်ခင်ဗျာလက်ရှိကတော့ကျွန်တော်တို့ကောက်ယူထားတဲ့စီးရင်အရာဆိုရင်ကြောက်ဖြူမျိုးတွေကအများဆုံးဖြစ်နေတယ
်အခုလိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံထားရတဲ့ထဲမှာလက်ကကြီးရွာကဦးကိုခင်မောင်စိုးတယောက်လည်းပါဝင်ပြီးတော့အမှုရင်ဆိုင်နေရတာ၃နှစ်နီးပါးရှိပေမဲ့အခုချိန်ထိအမိန့်ချမှတ်တာလည်းမရှိသလိုပြန်လွှတ်ပေးတာလည်းမရှိသေးဘူးလို့ဇနီးဖြစ်သူမသိရင်ကပြောပါတယ်
ဟုတ်ကဲ့မာရကျတော့အခုဖမ်းတော့တာကတော့ဒီလားဟို2019ကလည်းဖမ်းထားတာပေါ့နော်အခုသေးသေးဆိုရင်၃နှစ်ပြည့်ခါနေနေပါပြီအမှုအချိန်တွေကတော့ဘယ်လိုလဲဆိုတော့သူတို့ကတော့အမှုတွေကတော့ဆက်စီလို့ပြနေပါပြီဒါပေမဲ့သူတို့ကလည်းမလာဘူးအဲ့တော့အမှုလည်းမရှိဘူးပေါ့နော်အဲ့ဒါမိတော်စုဝင်တွေကဘာမှမတတ်နိုင်တော့ဘူးလို့လည်းသူတို့စီလည်းမတော်နိုင်တော့ဘူးသူတို့လည်းနေကောင်းလားဘာလဲဆိုတော့ جماعه တို့တော့လည်းမကြည့်နိုင်တော့ဘူးလာသေးတယ်မကြည့်တော့ဘူး جماعه တို့ကဒီမှာစားစရာလည်းမကြည့်တော့ခဲခဲတဲ့အားများနေတယ
်ကိုခမောင်စိုးကိုပြီးခဲ့တဲ့2019ခုနှစ်ကလက်ကကြီးရွာမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့စစ်တပ်မြို့နယ်မှာတရားရင်ဆိုင်နေရတာလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေတွေနဲ့ဖမ်းဆီးခံထားသူတွေနဲ့ပတ်သက်လို့အမှုကြန့်ကြာနေတာကြောင့်မိသားစုဝင်တွေအတွက်ငွေကြေးကုန်ကျမှုများသလိုဖမ်းဆီးခံသူတွေအတွက်လည်းနင်းနာမှုရှိတယ်လို့ရခိုင်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်တာတွေရှိပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ဖျက်ဥပဒေတွေနဲ့တရားဆက်ဆုခံထားရတဲ့အမှုတချို့ကိုလိုက်ပါဆောင်နေတဲ့တရားလွှတ်တော်ရှင်တွေဦးကျော်ညွန့်မောင်ကတော့အမှုတွေကြန့်ကြာနေတာနဲ့ပတ်သက်လို့ခုလိုရှင်းပြပါရစေ
။ကိုပြီးပထမလိုက်မှာအောက်ကျွန်တော်တို့ဒီတရားခံတွေကိုရုံးမထုတ်တော့ဘူးအဲ့မှာတစ်ဆက်ကြားနေတာနောက်တကဒီကောင်နောက်ဒုတိယအဲ့လိုကိုဗစ်တစ်ဆက်ကြာတယ်ကြာပြီးတော့အဲ့ဒီကိုဗစ်နောက်ပိုင်းမှာကျွန်တော်တို့အမှုတွေရုံးကိုတက်ပြီးတော့စစ်တဲ့အခါမှာတရားရုံးကနေပြီးတော့အပေါ်ကညွန်ကြတယ်ဆိုပြီးတော့ကျွန်တော်တို့ဒီအမှုတွေကိုဒီပြီးတော့ဟိုဆိုင်းငံ့ထားတယ်ကြာအမှုတွေကိုဟိုကျွန်တော်တို့အမိရှာမဲ့ရတယ်ကိုအမိမရှာနိုင်ဆိုင်းငံ့ထားပါဆိုတော့ကျွန်တော်တို့အမှုတွေကိုဆိုင်းငံ့ထားအဲ့ဒီဟာကြောင့်ကြာတဲ့တစ်ဆက်နောက်တကအခုတကကျွန်တော်တို့ဒီကိုဗစ်ဒုတိယတစ်ခေါက်လာပြန်တော့လေအဲဒီကိုဗစ်ဒုတိယကြောင့်ကျွန်တော်တို့အမှုတွေကိုပိတ်တဲ့ဟိုဟာတရားခဏကိုရုံးမထုတ်ပြန်နဲ့ကျွန်တော်တို့ဒီတောင်းတွေကိုဟိုပိတ်ထားတဲ့အတွက်ကြောင့်ကြံ့ကြာတယ်ပေါ့နော
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့တပ်မတော်တို့ကြားမှာနှစ်နှစ်ကျော်ကြာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာပါတိုက်ပွဲတွေတွင်မှာရဲသားတွေကိုစစ်တပ်ဘက်ကဖမ်းဆီးတာတွေရှိခဲ့တယ်လို့ပဲအေအဖွဲ့ဘက်ကလည်းစစ်တပ်နဲ့ဆက်ဆက်သူတွေဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်